စီးရီးယားသမ္မတဘက်ရှယ်အယ်အဆက်ကတနင်္ဂနွေနေ့မှာရှာရှာပါပါလူလူကိုမင်ကွန်းပြောခဲ့ပြီးပြည်ရင်းစစ်အတွက်နိုင်ငံရေးအဖြေရှာကြဖို့တောင်းဆိုလိုက်တယ်လို့အတိုက်ခံတပ်ဖွဲ့တွေကိုအကြမ်းဖက်သမားတွေလို့ရှုံချပစ်တင်လိုက်ပါတယ်။ဒါဟာဂျွန်လနောက်ပိုင်းနိုင်ငံတော်ကိုပထမဆုံးချိန်ဖြစ်တဲ့မင်ကွန်းပြောကြတာဖြစ်ပါတယ်။သူဟာရွေးကောက်ပွဲတွေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းအသစ်ချမှတ်ရေးကိုဦးတည်တဲ့နိုင်ငံရေးလုပ်ငန်းရှင်တွေလှုပ်ဆောင်ရမှာဒေတာဖြစ်တဲ့အမျိုးသားပြန်လည်တင့်မြန်ရေးဆွေးနွေးပွဲတွေကျင်းပပေးဖို့ပြင်ဆင်နေတယ်လို့ Damascus မြို့တော်ကခန့်မှန်းမှာသူ့ကိုတစ္ဆာစောင့်တည်တဲ့ပရိသတ်ကိုပြောကြခဲ့ပါတယ်။ဒါပေမဲ့ဒီဆွေးနွေးပွဲတွေမှာစီးရီးယားနိုင်ငံကိုတစ္ဆာဖောက်သူဘယ်သူမှမပါစေရဘူးလို့ဆိုပါတယ်။စီးရီးယားနိုင်ငံဟာသူ့ရန်သူတွေနဲ့စစ်ဖြစ်နေကြောင်းပြောခဲ့ပေမဲ့တော်လန်ရေးတရက်နဲ့ရင်ဆိုင်နေရတာမဟုတ်ဘူးလို့ဆိုပါတယ်။တပုံတွေကို Al-Qaeda အကြမ်းဖက်သမားတွေဖြစ်သူပြောနေကြအတိုင်း Mr. Assad ကပြောကြခဲ့ပြီးသူတို့ဟာနိုင်ငံကိုအစိတ်စိတ်အမှောင်မှောင်ကွဲအောင်လုပ်နေတယ်လို့ဆိုပါတယ်။ဒါအပြင်ပြည်ပရောက် Syria အတိုက်ခံတွေကိုလည်းအနောက်နိုင်ငံတွေရဲ့ရုပ်သေးရုပ်တွေလို့ပြောပါတယ်။ American နိုင်ငံကြီးဌာနပြောခွင့်ရ Victoria Nuland ကတော့ Mr. Assad ရဲ့ပြန်လည်သွေးစည်းရေးဆွေးနွေးပွဲဟာအမှန်နဲ့ကင်းကွာနေပြီးအာဏာကိုဆက်လက်ချုပ်ကင်ဖို့အတွက်နောက်တစ်ချီစ조사နေတာလို့ပြောလိုက်တယ်လို့ဗြိတိန်နိုင်ငံသားဝင်ကြီးကလည်းစီးရီးယားသမ္မတဟာပြန်လည်ပြုပြင်ပြောင်းလဲရေးအတွက်အနှစ်မပါတဲ့ဂရီတွေပေးနေပြီးဒါကိုဘယ်သူကမှယုံမှာမဟုတ်ဘူးလို့ပြောပါတယ်။ဒါအပြင်တူရကီနိုင်ငံသားဝင်ကြီးကလည်းစီးရီးယားသမ္မတမှာအနာဂတ်အတွက်အစီအစဉ်မရှိဘဲအတိုက်ခံတွေရှိနေတယ်ဆိုတာကိုလက်မခံတဲ့အတွက်တိုးတက်မှုတွေ့ရမှာမဟုတ်ဘူးလို့ဆိုပါတယ်။အတိုက်ခံညွန်ပေါင်းအဖွဲ့ဝင်တွေကတော့ဆွေးနွေးပွဲတွေကျင်းပနိုင်မယ့်အခြေအနေတစ်ခုဖြစ်နေ Mr. Assad အာနာဆွန့်ဖို့တောင်းဆိုနေပါတယ်။